့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA America တန်ကနေပြီးတော့စနေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ပုံမှန်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာကိုဗစ်ကာယောဂါအကန့်အသတ်အခြေအနေတွေကြောင့်နိုင်ငံရေးစနွေကန်အစီအစဉ်နဲ့အစားထိုးတင်ဆက်နေပါတယ်။ဒီတစ်ပတ်မှာတော့လာမယ့်ယူကောက်ပွဲအတွက်မကြခင်ကထုတ်ပြန်ခဲ့တဲ့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကူစရဲလောင်စင်းကိစ္စကိုသုံးသပ်ဆွေးနွေးထားပါတယ်။မြမရီလီလာသူဒေါက်တာရေမျိုးသိန်းနဲ့ဒင်းစာဆရာကုတီဟာသွေးရုနဲ့ပင်တိုင်ဆွေးနွေးထားပါတယ်။ဟုတ်ကဲ့ပါခုဒီမကြခင်ကပဲအာနာယအန်ဒီပါတီကထုတ်ပြန်တဲ့ရွေးကောက်ပွဲအတွက်ကုစလေလောင်စင်းဟာဒီတခြားနိုင်ငံရေးပါတီတွေရောလေးလာသူတွေရောအလေးပေးဆောင်ကြည့်လာခံခဲ့ရပါတယ်။ဆိုလိုတာကအန်ဒီရဲ့ကုစလေအပြောင်းလဲပုံမှာဘာတွေထူလာမလဲ၊ပြိုင်ဘက်တွေကလည်းဘယ်သူပါမလဲဆိုပြီးတော့စိတ်ဝင်စားကြပါတယ်။အဲ့တော့ဒေါက်တာရေမျိုးသိန်းကိုအရင်မေးကြည့်ပါတယ်။ဒီစင်းထွက်လာတာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲဗျ။ဟ
ိုကျွန်တော်မြင်ကတော့ဒီလက်ရှိပေါ်လေဒီထုတ်ပြန်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒီဖြစ်တော်ကုစလေလောင်စင်းရဲ့မှာဒီလူဟောင်း80ရာခိုင်နှုန်းတော့ပြန်ပါတဲ့အပေါ်မှာတော့အဲတိတ်ပြီးတော့စိတ်တိုင်းမကြပါဘူး။အဲဘာဖြစ်လို့လဲဆိုတော့လူငယ်တွေ9နှစ်လွတ်တော်တည်တန်းတွင်းမှာနော်လွတ်တော်ကိုယ်စားလှယ်တွေရဲ့ဆွဲဆောင်ရည်နဲ့ပတ်သက်ပြီးတော့အဲစိတ်တိုင်းမကြစရာတွေအားမလို့အားမရဖြစ်စရာတွေအဲတော်လေးကိုအဲကြားလဲကြားခဲ့ရတယ်၊သိလဲသိခဲ့ရတယ်။နော်တွေ့လဲမြင်ခဲ့ရတာတွေလည်းရှိတယ်။အဲဒီအခါကျတော့ပထမမျှော်လင့်တာကတော့အနည်းဆုံးတော့ဟလာ90ရာခိုင်နှုန်းတော့ကတော့အလူသစ်တွေပါလာလို့မယ်လို့ညွှန်လို့နေပါတယ်။ဒါတို့တော့လည်းပဲအလူဟောင်းက80ရာခိုင်နှုန်းတော့ဖြစ်ပြီးတော့လူသစ်က20ရာခိုင်နှုန်းတော့ပဲအဖြစ်တဲ့ဆိုတာကိုသိရတဲ့အချိန်မှာတော့ဒါဟိုစိတ်ပြက်စရာတခုလို့ကျွန်တော်အနေနဲ့တော့မြင်မိပါတယ်
။တကယ်တမ်းရွေးချယ်ရတာလူတစ်ထောင်ကျော်ရွေးချယ်ရတဲ့ခါကျတော့ energy မှာငကိုရှိပြီးသား resource နဲ့အခြေအနေနဲ့ကဘလို့ဖြစ်တဲ့လို့လဲကိုရိုင်မျိုးသိရင်အမြင်ကဘလို့ဖြစ်စေချင်လို့လဲ
။အဲကျွန်တော်ကတော့အလားဟိုအမြအချို့ချို့တော့သူတွေကဝေဖန်ကြတာရှိတယ်ဗျာအာ NLD မှာလူရှိဦးလားပေါ့အစိုးရဖွဲ့တဲ့နေရာမှာလဲအလားဟိုပါတီပြပလူတွေခေါ်ပြီးတော့ဖွဲ့စည်းရတာအဲကျွန်တော်မြင်ကတော့ NLD ပါတီတဲမှာနော်တကယ်လုံရင်ကန်ရရှိတဲ့လုံနိုင်ကန်နိုင်ရှိတဲ့ပုံကိုယ်တွေအများကြီးရှိတယ်လို့ကျွန်တော်နားလဲပါတယ်အဲဒါပေမဲ့အဲ့ဒီကိုယ်စားလှယ်လုံးကြီးရွေးချယ်တဲ့နေရာမှာအစိုးရဖွဲ့ဝင်တွေရွေးချယ်တဲ့နေရာမှာစနစ်တကျပေါ့လေနော်ဟိုအချက်အလက်ကောက်ယူပြီးတော့သူတေသနာလုပ်ပြီးတော့နော်အိုရွေးချယ်တာမျိုးလုံနိုင်တဲ့အပိုင်းမှာအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အဲအခုတချိန်ဟလာဟိုကိုယ်စားလှယ်လုံးရွေးချယ်တဲ့နေရာမှာလဲကျွန်တော်သွားပြီးသတိထားမိတာကဘာလဲဆိုတော့ဟိုဒီတချိန်မှာကတော့တိုင်းဒေသကြီးနဲ့ပြည်နယ်ပါတီအလုံးစုံဆောင်အဖွဲ့တွေရဲ့ဆုံးဖြတ်ချက်ကအဲတိတ်ပြီးတော့အရေးပါတဲ့အနေအထားမျိုးသွားတွေ့ရပါတယ်။အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်အလုံးစုံဆောင်အဖွဲ့တွေရဲ့ဟလာအောက်ခြေနဲ့ဘလောက်ထိထိတွေ့ပြီးတော့အောက်ခြေရဲ့အခြေအနေတွေကိုဘယ်လောက်ထိကျွမ်းချုံပြီးတော့စဉ်းစားဆုံးဖြတ်နိုင်တယ်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ကိုယ်စားလှယ်လုံးရွေးချယ်မှုရဲ့ရလက်ထွက်လာတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့တော့လက်ရှိရွေးချယ်လိုက်တဲ့ကိုယ်စားလှယ်လုံးနေထဲမှာအရင်ချင်းရှိတဲ့သူတွေလုံရင်ကန်ရှိတဲ့သူတွေလည်းအများကြီးပါပါတယ်။သို့တော်လည်းပဲတော့တကယ်တမ်းအစ်စ်လဲဖို့တင့်နေဟလာကိုယ်စားလှယ်လုံးနေလည်းပြန်ပါလာတာကိုတွေ့ရပါတယ်။အဲ့ဒါကတော့နောက်နှစ်အတွက်ကိုအားမဖြစ်စေဘူးလို့ကျွန်တော်အဲ့လိုသုံးသပ်တာပါ။
ဟုတ်ကဲ့ကိုရမျိုးတက်ရတော့ဒီစင်းနဲ့ပတ်သက်လို့အားမရဘူးပေါ့နော်ခရင်းဆက်စရာကိုတရားသူရဲ့အမြင်လည်းသိချင်ပါလားခင်ဗျ
အဲဆိုတော့ကိုဟိုရမျိုးသိန်းပြောသလိုပါပဲကျွန်တော်တို့ကအစတည်းကလေဒီစင်းနေမထွက်လာခင်တည်းကသုံးသက်တယ်ဟိုကျွန်တော်တို့ကဒီစင်းနေကလာအရန်အရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တော်တော်များများကနှစ်လယ်လောက်ထဲကပေါ့နော်ပြောနေကြတယ်စိတ်ပြက်တယ်ဒီတစ်ခေါက်ဆိုလို့ရှိရင်တော့မဲမပေးဘူးလို့ပြောနေတဲ့အတန်တွေကကျွန်တော်တို့ကကြားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီတစ်ချိန်ရွေးကောက်ပွဲဖြစ်ပြီဆိုလို့ရှိလို့ရှိလို့ရှိရင်တော့ဟလာလူတွေမဲပေးချင်အောင်ဟလာဒီထွက်လာမဲ့ line net ဒီအရေးပါတယ် line net ကိုကြည့်ပြီးတဲ့အခါမှာမဲမပေးဘူးလို့ဆုံးဖြတ်ထားတဲ့သူတွေကတဖန်ပြန်ပေးချင်တဲ့စိတ်ဖြစ်အောင်ဟလာဒီ line net ကိုပြင်ဆင်လာဖို့လိုတယ် line net နဲ့ဆွဲဆောင်ရမယ်ပေါ့ဗျာဘာလို့လဲဆိုတော့ကြာစင်းနေတဲ့လူတွေရဲ့စိတ်ပြတ်မှုပေါ့နော်ဒါ data တွေအသီးသီးတွေမှာ ဆိုတော့သူတို့ရဲ့စိတ်တွေကိုပြန်ပြီးတော့ဟိုဟိုတက်မှတ်နိုင်အောင်ပြန်ပြီးစိတ်ဝင်စားနိုင်အောင်เนาะဒီကျွန်တော်တို့ဒီ NLD ဘက်ကိုပြန်ပြီးဦးလှည့်လာအောင်ဟာလာကျွန်တော်တို့ဒီအစ်စ်ပေါ့เนาะတချို့ပြောင်းတဲ့ကြောင်းတိုက်တဲ့နေရာတွေမှာတော်တော်များများလေးပြောင်းပြီးတော့ဟိုပြုတ်ပြုတ်ပြင်းနေပေါ့ဗျာကျွန်တော်တို့လူတွေရဲ့အတန်အောင်နားထောင်နေဟာလာနားထောင်ပြီးရဲ့လူတွေနဲ့ကျွန်တော်တို့လူတွေရဲ့ပြောင်းလဲခြင်းနဲ့အနည်းဆက်ဆုံးဖြစ်နိုင်တဲ့လူတွေကိုအာရှာဖွေပြီးတော့ကျွန်တော်တို့ဒီချိန်မှာပြိုင်ဖို့ကြိုးစားလာတယ်ဆိုတော့အသွင်ကိုဆောင်ဖို့လိုတာပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ဖို့မနိုင်ဖို့ကိစ္စတပိုင်းရှိတယ်လို့ကျွန်တော်တို့လူတွေရဲ့ဒီရွေးကောက်ပွဲဒီပေါ်မှာစိတ်ဝင်စားမှုရော့ကြမသွားအောင်လည်းဒီရွေးကောက်ပွဲဒီမှာလူတွေကမဲလာပြီးတော့ကျွန်တော်တို့ကဒီမိုကရေစီအဲစနစ်တည်ဆောက်ရေးအတွက်လည်းအရေးပါတယ်ဗျ။ဘာဖြစ်လို့ဆိုတော့ NLD မဲနိုင်တာမနိုင်တာတပိုင်းဒါက NLD အာဏာပြန်ရဖို့အရေးကြီးတယ်မကြီးဘူးဆိုတဲ့ကိစ္စကပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ရွေးကောက်ပွဲကိုလူလူစိတ်ဝင်စားရမယ်ဘယ်စိတ်ဝင်စားအောင်ဆိုလို့ကိစ္စလည်းနောက်ထပ်အရေးကြီးတဲ့ issue တစ်ခုပဲ
။ဒေါ်ဆန်းစုကြည်ကတော့ဒီလိုရွေးချယ်တဲ့နေရာမှာပါတီပေါ်တစ္ဆာဆောင်တည်တဲ့လူတွေ့ကြုံရှိတဲ့သူတွေကိုဦးစားပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။သူပြောတဲ့စံနှုန်းစံထားနဲ့ပတ်သက်လို့ကိုသူရသူဘာများထောက်ပြခြင်းပါလဲ
။သူရဲ့အဲ့ဒီနေရာကျွန်တော်တို့ဒီ video message ပေါ့နော်ကျွန်တော်တို့ဒီအစ်စ်ရွေးချယ်လိုက်တဲ့ကျွန်တော်တို့နောက်2020ရွေးကောက်ပွဲတွေရွေးချယ်လိုက်တဲ့ကျွန်တော်ကိုစလဲလောင်းတွေကိုပြောတဲ့ message ကိုကျွန်တော်နားထောင်တဲ့အခါမှာအဲ့ဒါအိုက်တမ်မှာဟိုစောပြောတဲ့အချက်တစ်ချက်ပါတယ်သို့တော့အဲ့ဒီအချက်ကတော့ကျွန်တော်ထင်တယ်အဲထွက်သွားတဲ့လူတွေကိုကြီးညွှန်းကျင်တယ်တတ်တတ်လို့ပဲကျွန်တော်ထင်ပါတယ်သို့တော့လည်းပဲအဲသူတည်းမှာကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့ဟိုကျွန်တော်အစ်စ်တွေအများကြီးထည့်လိုက်ရင်ဒီသွားနေတဲ့အချိန်မှာကျွန်တော်တို့ balancing အောက်သွားမယ်ပေါ့နော်သွေးအစ်စ်ဆိုတာမလောင်းအောင်ဖို့လောင်းရမယ်သို့တော့အရန်အများသွားရင်လည်းသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာအစ်စ်တွေအများပြီးတော့ဘယ်သွားမှမသိဘူးပေါ့နော်အတွေ့အကြုံရှိဟလာဒီကျွန်တော်တို့ဒီ NLD ရဲ့သွားတဲ့ပုံစံပေါ့နော်ပုံတံနဲ့လုံးပုံလုံးကြီးအတွေ့အခေါ်ကျွန်တော်တို့ဒီနိုင်ငံရေးချိန်ပေါ့နော်အဲ့ဒါကိုမမိပါဆိုးရယ်ဆိုတဲ့အကြောင်းပြချက်ကိုအဓိကပေးရလို့ကျွန်တော်ထင်တယ်ဒီတစ္ဆာရှိခြင်းမရှိခြင်းရတော့ကျွန်တော်ထင်တယ်ထွက်သွားတဲ့လူတွေအပေါ်မှာပဲသူကျွန်တော်အဲ့ဒီအကန့်အသတ်တစ်ခုနဲ့ရည်ညွှန်းချင်ပုံရတယ်ဒါပေမဲ့အဓိကဆိုတော့ကျွန်တော်တို့အခုထောက်ပြနေတဲ့အချက်နဲ့ပတ်သက်ပြီးသူပြောတဲ့အကြောင်းပြချက်ကတော့ဖြစ်ရင်ဒီကျွန်တော်တို့လူသစ်တွေတိတ်များသွားတဲ့ခါကျရင် balancing ကအရန်အောက်သွားမယ်ပေါ့နော်ကျွန်တော်တို့ဒီရှိပြီးသားလူတွေကအတွေ့အကြုံလည်းရှိတယ်ပြဿနာအများကြီးမရှိဘူးဆိုလို့ရှိရင်ဒီလူတွေကပို့ပြီးဥဆောင်သွားမယ်သွေးသစ်ကတော့နည်းနည်းပဲလောင်းမယ်ပေါ့ကဆိုအရန်များသွားရင်ပြန်သွင်းနေရမယ်ပေါ့ပြောချင်တာလေးသွားမယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒါလူလူအပေါ်မှာတော့ကျွန်တော်တို့ကဟိုအားအားကြီးနဲ့အားရပွဲဖြစ်လောက်တဲ့အဖြေတော့မဟုတ်ဘူးလို့ပြောချင်ပါတယ်ဗျာဟုတ်ကဲ့
ခုနကခုပြန်မျိုးသိန်းပြောထားတဲ့ theme လူသစ်ပေါင်းမှုနေတယ်လို့ဒါပေမဲ့ကျွန်တော်တို့သတိထားမိရဲ့ theme တချို့လူသစ်တွေပါလာတယ်ပါလာတဲ့ theme အရင်ပြောင်းစုဝင်ကြီးပညာတတ်တွေဥမာဒေါက်တာဝင်းမြတ်ကြီးလိုပုဂ္ဂိုလ်မျိုးတွေပါလာတယ်နောက်တစ်ခုကအရင်88မှာလှုပ်ရှားခဲ့တဲ့ចောင်းသားဟောင်းဒီတော်များလဲတချို့လည်းပြန်ထက်လာတာတွေ့ရပါတယ်ခင်ဗျာတချို့နေရာတွေမှာအဲ့တော့အခုလူသစ်ရွေးချယ်မှုတွေနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းဘယ်လိုယူဆပါလဲခင်ဗျာ
အဲကျွန်တော်ကတော့ဟိုလူသစ်တွေရွေးချယ်တဲ့အထက်မှာပေါ့လေကျွန်တော်ကြည့်မိတော့ထဲမှာအတချို့လုံရည်ကန်ရည်ရှိတဲ့လုံနိုင်ကန်နိုင်ဖြစ်တဲ့ပုံကူတွေလည်းတွေ့ရပါတယ်။နောက်တစ်ချက်ကကျွန်တော်ဟိုစိတ်မကောင်းဖြစ်မိတာကတချို့လူဟောင်းပေါ့လေလူဟောင်းဖြစ်တယ်နောက်အခုအချိန်မှာစည်ရင်းထဲမှာမပါတော့တဲ့သူတွေထဲမှာလည်းတကယ်လုံရည်ကန်ရည်ရှိတဲ့လူတွေလုံနိုင်ကန်နိုင်ရှိတဲ့လူတွေနောက်ပြီးတော့ပြည်သူလူထုကြားမှာလည်းဟလာတကယ်ရေနန်းစားတဲ့ပုံကူမျိုးတွေချန်နေတာမျိုးလည်းတွေ့ရပါတယ်။အဲနောက်တစ်ချက်ကကျွန်တော်တို့အလေးထားတဲ့နာကဟိုဘလောက်ပဲအတွေ့အကြုံရှိတဲ့ပုံကိုဖြစ်ပါစေနော်။ဟိုဘလောက်ပဲအရင်ချင်းနေမြင်မာတဲ့ပုံကိုဖြစ်ပါစေနော်။ဘလောက်ပဲပါတီပေါ်မှာတစ္ဆာရှိတဲ့ပုံကိုဖြစ်ပါစေ။အဲ့ဒီပုံကိုတွေဟာနော်လွတ်တော်တဲ့မှာနော်လုံးခွင့်ကန်ခွင့်နော်။လုံးပိုင်ခွင့်ထိထိရောက်ရောက်နဲ့ကြဲကြဲပြန့်ပြန့်မရဘူးဆိုရင်သူတို့ရဲ့အတွေ့အကြုံကြီးနော်သူတို့ရဲ့ကျွမ်းကျင်မှုတွေသူတို့ရဲ့ပညာတွေကိုနော်ဒီလွတ်တော်တွေမှာထောက်ပြီးတော့တုံးနိုင်မှာမဟုတ်ပါဘူး။အဲဆိုလိုချင်တဲ့သဘောကငွေငယ်တဲ့ငါးနှစ်လွတ်တော်သက်တမ်းကိုကြည့်လိုက်မယ်ဆိုရင်ဘဝချုပ်ကန်မှုကအရင်ကိုမြင်မှာပါလေ။အဲ့ဒီအတွက်ကြောင့်လည်းဟာလာကျွန်တော်တို့ပြည်တော်စုလွတ်တော်မှာရောတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အားလုံးလောက်ကြီးကြီးမှာရောဟာလာအစိုးရကိုထိန်းချုပ်နိုင်မှုအပိုင်းမှာအားနည်းချက်တွေလိုအပ်ချက်တွေအများကြီးဖြစ်ခဲ့တာပါ။အဲ့တော့2023နောက်ပိုင်းလွတ်တော်တွေမှာအဲ့ဒီအချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့နော်နောက်မဲ့လွတ်တော်တက်တန်းမှာတက်ဆိုင်ရာအစိုးရတွေကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်တဲ့လွတ်တော်တွေဖြစ်လာဖို့ကိုအရှိရှိသိနေလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီမှာလဲကျွန်တော်အကိုအကားလုပ်ချင်တဲ့စကားကအထွန်ဆန်းစုကြည်ကိုတိုင်းနော်အတိုက်ခံနိုင်ငံရေးခေါင်းဆောင်ဘုရားမှာပြောခဲ့တဲ့နော် freedom from fear နော်ကျွန်တော်ဂျင်းမှာကင်းလို့ဖို့ကျွန်တော်တို့ဟာအဲ့တော့ကိုယ်တော်ပဲဖြစ်ဖြစ်အစိုးရအဖုံးဝင်ပဲဖြစ်ဖြစ်အချောင်းရင်းကြီးရဲ့အောက်ကနေကင်းလို့ပြီးတော့နော်နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုအလုံးလုံးနိုင်ဖို့ အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
အဒီနေရာမှာအရင်တော့ကလည်းပြောခဲ့ကြတယ်အရင်တော့ကလည်းဒီရွေးကောက်ပွဲမှာဒေါ်စန်းစုကြည်ရဲ့မျက်နှာနဲ့ NLD ပါတီကိုပေးခဲ့ကြတယ်အခုလာမယ့်ရွေးကောက်ပွဲမှာလည်းထိုနည်း၎င်းဖြစ်မယ်လို့ယူဆကြပါတယ်အဲ့တော့အဲ့ဒီနေရာမှာပြောကြတာကဒါကပါတီကနေခန့်ထားရဲပါတီကနေပြီးတော့ရွေးချယ်တဲ့ကြောင့်လို့ပါတီမျက်နှာကိုကြည့်ရမယ်ဆိုတဲ့ယူဆတွေရှိပါတယ်အဲခုနပြောလို့ပေါ့လွှတ်တော်ထဲမှာတင်တာဖြစ်ဖြစ်ပါတီရဲ့ထိန်းချုပ်မှုကိုခံရမယ်ဆိုတဲ့ယူဆမျိုးရှိပါတယ်ဒါနဲ့ပတ်သက်လို့တော်တော်ရေမြုပ်သိမ်းဘယ်လိုမြင်ပါလဲ
ခုနပြောရဲပါတီရဲ့မူဝါဒလမ်းစဉ်လုပ်ငန်းစဉ်ဟာနော်โอ้ชิชิลินชิโลโลอ่ะပါတယ်အဲကျွန်တော်တို့တည်ဆောက်နေတာဟာဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့သွားနေတဲ့လမ်းစဉ်ဟာဘိုလ်ချုပ်ကင်မှုတွေကိုရှော့ချပြီးတော့နော်လွတ်လပ်ပြီးတရားမျှတတဲ့နော်ဓာတ်တူညီတူရှိတဲ့လူပေါင်းတရားကိုတည်ဆောက်နေတာဖြစ်ပါတယ်အဲ့တော့အဲ့ဒီအခြေခံပေါ်ကနေပြီးတော့နော်ဟိုဆွေးနွေးတဲ့တင်ပြတဲ့နော်အချက်တွေကိုဒါကပါတီနဲ့မူဝါဒနဲ့ကျွန်တော်ညီအားဖြင့်တော့အခွင့်အရေးမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒီမှာခုနပြောတဲ့ပါတီခေါင်းဆောင်တွေရဲ့နော်နောက်သွတ်တော်ပိုင်းခေါင်းဆောင်တွေရဲ့အစိုးရပိုင်းဥဆောင်သူတွေရဲ့နော်စိုးရိမ်မှုတွေနဲ့နောက်တရင်ချက်လက်ပိုင်းအားနည်းမှုတွေပေါ်မှာအခြေခံပြီးတော့မိုးလားအပ်တဲ့နော်ဘိုးချုပ်ကန်မှုတွေအတင်းကျပ်မှုတွေရှိခဲ့လားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ပြည်တော်စုသွတ်တော်မှာရောတိုင်းဒေသကြီးနဲ့ပြည်နယ်သွတ်တော်တွေမှာရောတက်ဆိုင်ရာအစိုးရတွေကိုနော်ပြည်သူလူထုမျက်နှာကိုရှင်းချုပ်ပြီးတော့ကောင်းကောင်းမွန်မွန်ထိန်းချောင်းနိုင်တဲ့ရန်တရားတွေဖြစ်အောင်တည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်ပြီးခဲ့တဲ့လွှတ်တော်မှာဒီပါတီရဲ့ထိန်းချုပ်မှုကသိကြီးလွန်းတယ်သိကြီးလွန်းတဲ့အကြောင်းလို့ချုပ်ကိုယ်စားလှယ်ဆိုရှင်ပါတီကနေချော်သွားတဲ့ပြောဆိုမှုတွေကြောင့်နှုတ်ထွက်ခါရတာတွေထုတ်ပစ်တာတွေဒါမျိုးတွေကြုံခဲ့ရတာရှိပါတယ်အဲ့တော့ဒီလာမဲ့တက်တမ်းမှာဒီကိုယ်စားလှယ်တွေကကဲအလားလာနဲ့ပတ်သက်လို့ပါတီရဲ့ထိန်းချုပ်မှုဆက်ခံနိုင်လားကိုတူရသူရဲ့အမြင်ဘယ်လိုရှိလဲ
အောင်ကျွန်တော်ကတော့အဲ့ဒါစိတ်ပူတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီခေတ်မှာကျွန်တော်တို့ဒီနိုင်ငံရေးပါတီနိုင်ငံရေးအင်မတမအာပညာသားပါပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီခေတ်ပြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုပါတီရဲ့အလုပ်ကိုကိုလုံနေတဲ့ကိုလုံနေတုန်းမှာတစ်ချိန်တည်းမှာပဲကျွန်တော်ဒီမိုကရေစီကာချာပေါ့နော်ဒီမိုကရေစီယဉ်ကျေးမှုပေါ့လို့လဲဆိုတာပြောဆိုတင်ပြတာညှင်းခုန်တာခြေပတာဟလာတဖက်လူရဲ့ပြောခွင့်ဆိုခွင့်ကိုနားထောင်ပေးတာကျန်လန်ဆွေးနွေးတာပေါ့နော်လက်ခံတင်တာကိုလည်းလက်ခံတာဒါတွေကိုလည်းကျွန်တော်တို့ဒီလက်ရှိကျွန်တော်ရွေးချယ်လိုက်တဲ့ဒီခေါင်းဆောင်လေးခေါင်းဆောင်ငယ်တွေကနေပြီးတော့စံပြရှေ့ရနေလုပ်ပြရပါလေထောက်ခံသူတွေရဲ့ဒီသူတို့ရဲ့နိုင်ငံရေးကျွန်တော်တို့ဒီအဆင့်အတန်းကိုတွေးကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ပြောတာကိုဘယ်တော့မှနားမထောင်ဘူးဒီတစ်ဖက်ကလူရက်ဆောက်ကွဲလဲခွင့်ကိုကျွန်တော်တို့လက်မခံဘဲနဲ့ကျွန်တော်တို့တစ်ဖက်သက်ဟလာအနိုင်လူကျင်တာရှိရပေါ့နော်ဒီသဘောတရားဒီ OC သဘောတရားနဲ့တခါတစ်ဖက်ကအမှန်မှန်နေမလားဆိုတော့အာမျိုးနဲ့ကျွန်တော်တို့ဓာတ်ထောင်ပြီးတာအသိမှတ်ပြုပြီးတာအဲ့ဒါလေးအရန်အားနေတယ်အားနေပြီးတော့ကျွန်တော်တို့အရင်ကျွန်တော်တို့ဒီနိုင်ငံရေးအပြောင်းအလဲတွေပါပဲကျွန်တော်တို့ဒီလိုမျိုးပေါ့နော်ရစ်ဝဲနေကြတယ်ဆိုတော့ဒီမိုကရေစီရဲ့အနှစ်သာရပေါ့စနစ်အနှစ်သာရလို့လက်ဆော့ကွဲလဲခွင့်လို့ဟာမျိုးကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ကျွန်တော်တူရာတွေစုပြီးလုပ်ကြမယ်ဆိုတော့သဘောတရားမျိုးကိုမတွားနိုင်ဘဲနဲ့အပြောင်းအလဲတွေပါပဲရစ်ဝဲနေတာဟာကျွန်တော်ဥဆောင်တဲ့သူတွေကိုထိုက်ကလည်းဒီကာချာကိုကျွန်တော်ဒီမိတ်မဆက်ဘူးဟလာဟိုလူတွေကိုလည်းမချောင်းပြဘူးမစည်းရုံးဘူးပေါ့နော်ဒါတွေလည်းအများကြီးပါတယ်တော့တစ်ဖက်ကလည်းကျွန်တော်တို့ရွေးချယ်လိုက်တဲ့ဒီ NLD ပါတီရပုံကူတွေကဒီလိုမျိုးရှေ့လျှောက်လုံနိုင်ပါမလားဆိုတော့ပို့ပြီးတော့ကျွန်တော်တန်တရားရှိတယ်။ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်မှာသူတို့မလုပ်နိုင်ခဲ့ဘူး။အဲတော့အရန်ဖိအားကြီးတယ်။သူတို့ကိုယ်တိုင်ကမီဒီယာတွေကိုမပြောရတာရှိတယ်။တခါတလေကျတော့တချို့ကိစ္စတွေဆိုလို့ရှိရင်ပြောစင်ပြောတိုက်တာတွေကိုကျွန်တော်တို့ပါတီရဲ့မူဝါဒဘာမှမသိလို့မပြောတဲ့ issue တွေပါပေါ့နော်။အဲတော့လောလောလတ်ပူလောလောဖြစ်တဲ့ issue တွေကိုသူတို့သဘောထားချက်ချင်းမပေးနိုင်တဲ့ကိစ္စမျိုးတွေတစ်ဖက်ကလည်းရှိခဲ့တာပေါ့ဗျာ။ဆိုတော့ဒါကတစ်ပိုင်းပေါ့။နောက်တစ်ပိုင်းကျွန်တော်စိတ်ပူတာပါလို့ဆိုတော့အရင်တော့ကားနဲ့တွင်မှာခြေပေါ်ခဲ့တဲ့ကျွန်တော်တို့ဒီ energy ကိုစလေတောင်းနေရှိတယ်။အဲ့ကိုစလေတွေတော်တော်များများအာဒီဘက်မှာပါလာတယ်ကျွန်တော်သတိထားမိတယ်။ဆိုတော့ဒါကလည်းဟိုဘာကြောက်စရာသိကောင်းတယ်။ဘာဖြစ်လို့ဆိုတော့ဒီလိုလူတွေကကျွန်တော်တို့မီဒီယာတွေမှာပြောတယ်တချို့ဝေဖန်တင်တာတွေဟာလာကိုပါတီချင်းချင်းပဲဟိုဒီအစိုးရကိုပါတီကရွေးဟိုဥဆောင်နေတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရလုံးဆောင်နေတာတွေ check and balance လုပ်တယ်။ဒါတော်တော်လေးစွာတယ်ပေါ့နော်။အဲ့လိုလူတွေကအခုကိုယ်တိုင်ကပဲကျွန်တော်တို့ရွေးချယ်မခံတော့တာပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေတွေ့ရတဲ့ခါကြတဲ့ခါကြတော့ဒီလိုမျိုးဟလာကျွန်တော်တို့ဒီဒီမိုကရေစီစနစ်နဲ့ညီတဲ့နိုင်ငံရေးတမားမျိုးတွေကျွန်တော်တို့မြင်ခဲ့ရတော့လဲဒီလိုကြီးပါတာကြတော့မဖြစ်သွားလဲဆိုတော့ဒီလိုမျိုးရှေ့လျှောက်ပြောလို့မရဘူးဆိုတော့ကျွန်တော်တို့အဟန့်အတားပေါ့နော်စိုးရိမ်စိတ်တွေကိုလည်းတစ်ဖက်ကဖြစ်စီတယ်ဆိုတော့ပြောချင်တာကဒီအခြေအနေနှစ်ရက်ကဘာလို့ပြီးပေါင်းထိုးပြနေလဲဆိုတော့အခုလာမယ်လွှတ်တော်ကိုယ်စားလှယ်တရားဘိုင်းကောင်းကြောက်ပြီပေါ့ဗျာပါတီပြန်တော်ကိုတစ်ချိန်လုံးကြည့်ပြီးတော့မပြောရဲမဆိုရဲပေါ့နော်လူလူတို့အရေးကြီးတဲ့ကိစ္စတွေမှာအရန်နှောက်နေနေမလားဆိုင်တော့နေမလားမသိကြအောင်ဆောင်နေမလားလို့ကျွန်တော်စိတ်ပူမိတယ်ပေါ့နော
်အဒီနေ့မှာထူးခြားချက်တစ်ခုကတော့ပြီးခဲ့တဲ့2015ခုနှစ်မှာ NLD ပါတီကမွတ်စလင်ကိုယ်စားလှယ်တယောက်မှမပါပါဘူးအခုကျွန်တော်သတိထားမိသလောက်ဆိုရင်တော့အနည်းဆုံး2ယောက်တွေ့ပါတယ်ခင်ဗျအဲ့တော့ မွတ်စလင်တွေမပါရဘူးဆိုတဲ့သူပြောမယ်ဆိုရင်တော့တရားဝင်ထုတ်ပြောတာမဟုတ်တဲ့မူဝါဒပြောင်းသွားပြီလို့ပြောနိုင်ပါလား
အာကျွန်တော်အမြင်ပြောရရင်တော့ဒီအပြောင်းလဲကိုတော့တာစုနေတယ်လို့ကျွန်တော်ထင်ဘာလို့ဆိုတော့ NLD မှာဒီမူဝါဒမရှိဘူးကျွန်တော်သိလောက်လေကျွန်တော်နားလဲသလောက်ဘာလို့လဲဆိုတော့ NLD မှာကကျွန်တော်တို့ဒီဘာသာပေါင်းစုံပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့သိတယ်တိုးတော်လည်းပဲ2012နဲ့ကျွန်တော် NLD ပရမောင်းစုံစပြီးတော့ကျွန်တော်2008ခြေကဥပဒေလက်ခံပြီးတော့1990ရွေးကောက်ပွဲရလဒ်ကိုဆွလွတ်ပြီးတော့ကျွန်တော်တို့ဒီထွတ်တော်တွေကိုဝင်တဲ့အချိန်2012ကနေစပြီးကျွန်တော်တို့ဘာသာရေးလူမျိုးရေးအထူးဂရုတွေဖြစ်ပြီးတော့အမျိုးသားရေးလှုပ်ရှားမှုပြင်းထန်ခဲ့တာပေါ့နော်အဲ့ဒီဟာလည်းအဓိကတော့ရည်ရွယ်ချက်ကတော့2015မှာ NLD ကိုကျွန်တော်တို့ဒီဘာသာရေးလူမျိုးရေးအမြင်အရပေါ့နော်မတည်သူလူထုကမရွေးချယ်အောင်ကျွန်တော်ထင်တယ်ဘယူဟာချပြီးတော့လုပ်ခဲ့တယ်လို့ကျွန်တော်တို့ကယူဆတာပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာ NLD အနေနဲ့ရင်ဆိုင်ခုခံတဲ့ခြေပါ2015နိုင်မှုအတွက်ကိုသူ့အနေနဲ့ဒီကိစ္စကိုတော်တော်လေးစဉ်းစားခဲ့ရပုံရတယ်အဲ့တော့သူက2015မှာဒီမွတ်စလင်ကလွတ်တော်ကိုယ်စားလှယ်မရွေးချယ်ပဲနဲ့သူရင်ဆိုင်ခဲ့တယ်သူလိုအပ်တယ်လို့ယူဆလို့လုပ်ခဲ့ပုံရတယ်တိုးတော့ကျွန်တော်တို့၅နှစ်အတွင်းမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဂျားကာလာမှာအာ ICJ ကိစ္စဝင်လာတယ်အဲဒီ NLD ဆိုရလက်ထက်မှာပဲကျွန်တော်တို့ဒီဟိုဘက်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေအများကြီးရွှေ့ပြောင်းသွားတဲ့ကိစ္စဖြစ်ပြီးတော့ PR တွေတရှော့ဝင်လာတဲ့ခါကျတော့ကြိလိုက်တဲ့ခါကျတော့ဟိုတစ်ဖက်ကဆွဆွဲကြက်တွေပုံပြီးပြင်းထန်လာတာပေါ့နော်ရခိုင်တွေမှာရခိုင်ပြည်နယ်တွေမှာဖြစ်တဲ့ကိစ္စတခုတည်းကိုပဲမရည်ညွှန်းတော့ပဲねကျွန်တော်တို့တိုင်းနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့ဒီဘက်မှာလူမျိုးရေးဘာသာရေးအရခွဲခြားတယ်ဆိုတော့အဲ့ဒါဆွဆွဲမှုမျိုးတွေတစ်ဖက်မှာရှိလာတဲ့ခါကျတော့ NLD ဘာကဒါကြီးကလွှတ်တော်ထဲမှာသူကမွတ်စလင်တယောက်မှရွေးချယ်မလာတော့ကိုနေ့ကထောက်ဆရာကြီးလူဖြစ်နေတာပေါ့နော်ပေါ့နော်အဲ့တော့ဟိုဘာပဲဖြစ်ပြောသူတို့နှစ်ယောက်လုတ်ခဲ့တယ်နှစ်ယောက်ကလည်းလူကြီးတောက်နဲ့လူငယ်တောက်ပဲကျွန်တော်တို့သိတယ်လို့ပေါ့နော်လူကြီးဆိုလို့ရှိလို့ချင်းအဆင်လာရှိခဲ့တယ် NLD တို့အများကြီးလုတ်ခဲ့တယ်ကျွန်တော်ကိုကျိုးဆိုပြီးအသက်ပါဆိုပြီးလုတ်ခဲ့တဲ့လူတယောက်ဖြစ်ခဲ့တယ်ဆိုတော့လူငယ်ဘက်မှာကြည့်မယ်ဆိုတော့ចောင်းသားကောင်းဆောင်တယောက်ဖြစ်ခဲ့တယ်လူငယ်ပဲတော်တော်လေးကိုဟိုတက်တက်ကြွကြွရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ယောက်ရဲ့ရွေးချယ်မှုကနှစ်ယောက်ထဲပင်ဖြစ်လင်ကစားပေါ့နော်မွတ်စလင်လူထုမွတ်စလင်ကျွန်တော်တို့ဒီဘဝပြောင်းနေထိုင်တဲ့မဲဆန္ဒရှင်တွေအတွက်ကတော့ဟိုအဘာပဲဖြစ်ပြောသူတို့စိတ်ထဲမှာချိန်နဲ့သွားတာကိုကျွန်တော်သတိထားမိတယ်ဆိုတော့အခုအစ်စ်ရွေးရတဲ့မှာဟိုလာကျွန်တော်တို့တိတ်စိတ်တိုင်းမကြတာတွေတော်တော်လေးပါလာဆိုလည်းပဲဒီချက်ကတော့တော်တော်လေးကိုအားကောင်းတယ်ပေါ့နော်မွတ်စလင်မဲဆန္ဒရှင်တွေကပြပပိုင်းမှာကျွန်တော်တို့ဒီ NLD ကိုထောက်ခံနေလေအလကားပါပဲကွာလို့ကျွန်တော်တို့တွေးနေတဲ့တန်တွေကအများကြီးကြားရတယ်တူတော်ဒီဟာကတော့ဒီတော်တော်လေးဒီထိရောက်မှုပေါ့နော်အကျိုးသက်ရောက်မှုရှိခဲ့ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ကတိုင်းသားကိစ္စပါပြောမယ်ဆိုရင်ဟိုတနေ့ကဒေါက်တာဇော်မြင့်မောင်ပြောသွားတဲ့အချိန်မှာလည်းပါပါတယ်အဲသူတို့အနေနဲ့ပြည်နယ်မှာရွေးချယ်ခံတဲ့လူတွေကိုဘယ်ဟုတ်မှချပြပါဘူးအဲ့ဒီမှာရှိတဲ့တိုင်းသားတွေပဲပြန်ပြီးတော့ရွေးမယ်ဆိုတော့ကသူ့ပါတီတွေကတိုင်းသားတွေနဲ့ရွေးချယ်ခံတယ်လို့ဆိုလိုပါတယ် NLD ကိုနိုင်ကလည်းတောက်လျှောက်ပြောနေတာသူတို့ဟာအာဗမာလူမျိုးတစ်ခုတည်းကိုကူစားပြုတဲ့ပါတီမဟုတ်ဘူးပြည်အောင်စုပါတီဖြစ်တယ်ဒါကြောင့်တိုင်းသားအစုံပါတယ်ဒါကြောင့်မလို့အာတိုင်းသားတွေသူ့ဘက်ကနေဝင်ရွေးတာဆိုပြီးတော့ပြောပါတယ်အဲ့တော့အခုအနေထားကတိုင်းသားနေမြေတွေမှာ NLD နေနဲ့တော်တော်လေးရှင်ပြန်ရမယ့်အနေထားကျွန်တော်တို့ခံမှန်းပါတယ်ခင်ဗျအဲ့တော့ NLD ဘက်ကတိုင်းသားကူစလေတွေရွေးချယ်မှုသူတို့ညှိနှိုင်းမှုနဲ့ပတ်သက်လို့ကိုဒီကသူအပြင်သိချင်ပါလေ
တိုင်းသားနိုင်ငံကြီးကတော့ရင်တော့အထိခက်ရှင်းရှင်းပဲဗျာဘာလို့တိုင်းသားပါတီအားကောင်းတဲ့ဒေသတွေမှာတိုင်းသားပါတီက60ရဲ့နိုင်ငံရဲ့ NLD မနိုင်ဘူး NLD ကအားကောင်းတဲ့ဒီနေရာတွေမှာ NLD ကတောက်လျှောက်နိုင်ခဲ့တယ်ရခိုင်ပါလဲထိုလီလကောင်းပဲသိထားမိရင်တော့တွေ့ပါလိမ့်မယ်တိုးတုံလည်းပဲပြီးခဲ့တဲ့ဂျာပြည့်ရွေးကောက်ပွဲတွေမှာတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတော့အဓိကအပြောင်းလဲကတော့ကျွန်တော်အမြင်ပြောရင်တိုင်းသားတွေအများစုကကျွန်တော်တို့ဒီဟိုသူတို့အဓိကကတော့ဗျာဗမာဥဆောင်နဲ့ကျွန်တော်တို့စစ်အစိုးရတွေပေါ့နော်ပြီးခဲ့တဲ့စစ်အစိုးရတွေအာသာရှင်တို့ကြော်စောတဲ့စစ်အစိုးရတွေလက်ကလည်းလွတ်ချင်တယ်တိုးတော်လည်းပဲသူတိုင်းသားခေါင်းဆောင်တွေတိုင်းသားပါတီတွေကအဲ့ဒီဗမာစစ်အစိုးရကိုရှင်နိုင်လောက်တဲ့အခြေအနေမရှိဘူးဆိုတော့ဗမာခေါင်းဆောင်ဖြစ်တဲ့ဒီကျွန်တော်တို့ဒီဘက်ကဗမာပါတီတို့ညာသွားဖြင့်ပြောဆိုနေကြတယ် NLD ပါတီကအားကောင်းတယ်ဆိုတော့ဘလိုပဲဖြစ်ဖြစ်သူတို့အတွေ့အထိမှာဒီပါတီကိုထောက်ခံမှာဟိုကျွန်တော်တို့ဒီအာသာရှင်ကိုနိုင်မယ်ဆိုတဲ့အတွေ့အမျိုးကရှိတယ်ဆိုတော့ဟိုတိုင်းသားပါတီတွေမှာ NLD အားကောင်းတယ်ဆိုတာဒီသဘောပဲအဘိဗတ်လေပြီးခဲ့တဲ့9နှစ်အတွင်းမှာကျတော့ပြန်ကြည့်တဲ့အခါကျတော့သူတို့ရွေးချယ်ပေးခဲ့တယ်အလား NLD ပါတီလည်းအာဏာရတယ်သူတိုင်းသားတွေအတွက်ကျတော့ NLD ကတကယ်တမ်းအာဏာရသွားတဲ့အချိန်မှာဘလောက်တိုင်းသားအထိလှုပ်ပေးနိုင်လဲဆိုတော့ကြည့်လိုက်တော့ကျွန်တော်တို့လမ်းမဆက်တွေကြီးတော့တအားကောင်းလာတယ်သို့တော့တခြားဟလားဟိုသူတို့မျောလင်းတော့ဖြစ်မလာတဲ့ကိစ္စတွေရှိတဲ့အခါကျတော့သူတို့ဘာလို့တွေ့ဝေသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်တိုင်းသားပါတီတွေအတွက်ဟိုအခြေအနေတိတ်မလှခဲ့တဲ့အဲ့ဒီဒေတာပြင်းမှာရှိတဲ့တိုင်းသားပါတီတွေအားတစ်ခုဖြစ်သွားတယ်NLD ကိုပြန်ပြီးတော့ကျွန်တော်တို့ခု2020မှာဟလာပြန်အသာစီးယူဖို့အတွက်ကိုဒီဟာလေးကကျွန်တော်တို့အဟလေးဖြစ်သွားတယ်ခွာဆိုတော့ကျွန်တော်လည်းဝိုင်းပြီးတော့အားထုတ်ကြတယ်တိုင်းသားဒေသတွေမှာရှိတဲ့တိုင်းသားပါတီတွေပဲမဲပေးဖို့သူတို့လည်းကြိုးစားတယ်အဲ့တော့ NLD အတွက်ကတော့အကြံတဲတော့ဖြစ်သွားတာအမှန်ပဲ NLD ကိုကိုစားပြုတဲ့တိုင်းသားတွေအနေနဲ့က PRNG တယ်သူတို့အနေနဲ့ကကျွန်တော်တို့ဒီ NLD အစိုးရရဲ့လုံလောက်တဲ့ပံ့ပိုးမှုပေါ့နော်ငါတို့ NLD ရလို့ပြောဖို့အတွက်ကိုသူတို့မှအသိအားမကောင်းဘူးဟိုလမ်းမဆက်ွယ်ရေးနေတော့တော်တော်လေးတော့ကောင်းတယ်တော်တော်လေးပဲဒေသတွေမှာရှိတဲ့ကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့နော်ငင်းငင်းရေးနဲ့ပတ်သက်တဲ့ကိစ္စအဓိကပေါ့နော်တိုင်းရင်းသားဒေသတွေမှာဆိုတော့ထိထိရောက်ရောက်မလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီ NLD ကိုကိုစားပြုတဲ့တိုင်းရင်းသားတွေအနေနဲ့လည်းမြန်မာပန်းသိမ့်မလှဘူးဆိုတော့ခုလာမဲ့ကျွန်တော်တို့ရွေးကောက်ပွဲမှာ NLD က ဟလာဘူဘူရွေးမတိုင်းသားဒီအနေနဲ့တော်တော်လေးကိုရုန်းကန်ပါလိမ့်မယ
်ပြီးခဲ့တဲ့2015မှာတော့က NLD ဘက်ကဒီအရင်တော့ကသူတို့မဟာမိတ်ဖြစ်တဲ့ CRPP မှာပါတဲ့ခေါင်းဆောင်ကြီးတွေပေါ့နော်ခေါင်းဆောင်ဘိုင်းတွေနေရာကလွဲလို့တိုင်းသားနေရာတွေမှာဝင်ပြိုင်ခဲ့တယ်အခုကတော့သူတို့တိကျတော့ policy မရှိဘူးဒါပေမဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တယ်လို့ပြောပါတယ်ခင်ဗျာရခိုင်နေရာအချို့မှာတော့သူတို့မပြိုင်နိုင်ပါဘူးအဲ့တော့ဒီ NLD ပါတီရဲ့ဒီတိုင်းသားရေးမူဝါဒနဲ့အခုလိုရွေးချယ်မှု list ကိုယ်စလေလောင်းရွေးချယ်မှုနဲ့ပတ်သက်လို့ရောကိုရံမျိုးသိဘာများပြောစရာရှိပါလဲ
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်ထောင်စုပါတီအဖြစ်ပြောတာကိုကျွန်တော်မူအားဖြင့်တော့လက်မခံပါဘူးဗျာအဲ့နောက်ပြီးတော့ဒါပါတီခေါင်းဆောင်နေရာနေပြီးတော့မဟာမိတ်ဖွဲ့ဖို့မလိုအပ်ဘူးနော်ဟိုမိတ်ဖက်ပေါ့လေမိတ်ဖက်ပါတီအဖြစ်လဲဒါတည်ဆောက်ဖို့မလိုအပ်ဘူးဆိုတဲ့ပြောဆိုမှုတွေဟာလည်းပဲဒါနိုင်ငံရေးရအကြည့်မယ်ဆိုရင်ဒါအင်မတန်မှဟိုအားနည်းတဲ့ရှုမြင်ချက်လို့ကျွန်တော်ကသုံးသပ်ပါတယ်အဲတကယ်တမ်းပြောမယ်ဆိုရင်ဟလာဒီကျွန်တော်တို့1990နောက်ပိုင်းဟလာကျွန်တော်တို့ဒီမိုကရေစီအရေးတော်ပုံတော်လှန်ရေးတခြားမှာဒီတိုင်းသားပါတီတွေဟာနော် NLD ပါတီနဲ့တကယ်ကိုဟလာဟိုကြောချင်းတက်ပြီးတော့ရက်တည်ခဲ့တာကိုအထင်ရှားတွေ့ရပါတယ်အဲ့တော့ဒီလိုအချိန်နေကြမှာဟာဒီလိုစကားပြောတဲ့အခါကျတော့အာဒါတိုင်းသားခေါင်းဆောင်တွေဘက်ကလည်းဒါအာဏာမရခင်တုန်းကတမျိုးပြောတယ်အာဏာရပြီးတော့တမျိုးပြောတယ်ဆိုတော့အမြင်မျိုးတွေဖြစ်လာတာဟာနော်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအတွက်ကောနော်အမျိုးသားပြန်လည်တည်မြက်ရေးအတွက်ကောယုံကြည်မှုတည်ဆောက်ရေးအတွက်ကောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပါနော်အနောက်ရှက်ဟန်ထားဖြစ်လောက်တဲ့အထူးကိုတိုက်ရောက်မှုရှိနေတယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်အဲနောက်တစ်ချက်ကအဲကျွန်တော်မြင်ပါတော့ NLD ပါတီအနေနဲ့ဂျာမန်2020ရွေးကောက်ပွဲမှာနော်တိုင်းရင်းသားပါတီတွေအခြေစိုက်တဲ့ပြည်နယ်တွေမှာအရင်းရဖို့ခက်နေတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါတချို့ပြည်နယ်တွေမှာဆိုရင်အခက်မသိရင်အရင်းပြုတ်တာတော့မှဖြစ်သွားနိုင်တယ်လို့မြင်ပါတယ်။လက်ရှိကိုယ်စားလှယ်လုံးရွေးချယ်မှုကကြီးနေဆိုရင်ဒါဟာတိုင်းရင်းသားပါတီတွေအတွက်အခွင့်ကောင်းဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ
်။NLD ပါတီက2015ရွေးကောက်ပွဲမှာတော့သူ့ရဲ့အဓိကရှင်ပြန်ဘက်ကတော့အဲ့ဒီအချိန်တုန်းကအာဏာရပါတီဖြစ်တဲ့ကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ပြောရမယ်ဆိုရင်လည်းသူတို့ရဲ့ရွေးကောက်ပွဲ slogan ကလည်းပြောင်းလဲချိန်တန်ပြီဆိုလို့ပါတယ်။ဒါပေမဲ့ဒီဘက်2020ရွေးကောက်ပွဲအတွက်သူတို့ပြောလာတဲ့အခါမှာအစိုးရဖွဲ့နိုင်တဲ့ပါတီကိုမဲပေးပါဆိုတဲ့ဟာမျိုးကိုသူတို့ဘက်ကတင်ပြီးတော့ပြောလာပါတယ်ခင်ဗျ။ကိုရံမျိုးသိန်းပြောသလိုတိုင်းသားဒေသတွေမှာလည်းပို့ပြီးတော့အကြက်ရိုက်လာတဲ့အခြေအနေရှိပါတယ်။အဲ့တော့အခုလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအတွက်အဓိကရှင်ပြန်ဘက်ကဘယ်သူဖြစ်နိုင်မလဲ။ကြန့်ခိုင်ရေးပဲဆက်ဖြစ်နေမလား။တိုင်းသားပါတီဖြစ်နိုင်လား။တခြားနိုင်ငံရေးပါတီဖြစ်လာနိုင်ပါလား
။ဒီကိစ္စကိုတော့ကျွန်တော်ကနှစ်ပိုင်းခွဲပြီးတော့ပြောရမယ်လို့မြင်ပါတယ်။တိုင်းနာပါတီရဲ့အခြေစိုက်တဲ့ပြည်နယ်တွေမှာတော့နော်ဒီကျွန်တော်တို့ NLD ပါတီရဲ့အဓိကရှင်ပြန်ဖက်ဟာတိုင်းနာပါတီတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲအဲ့ဒီမှာကျွန်တော်တို့ထည့်စင်းစားမယ်အချက်ကနော်ဒီ NLD ပါတီနဲ့တိုင်းနာပါတီတွေကြားမှာအကျိနဲ့ရှင်ပြန်ပြီးတော့အငဲကွဲလို့ရှိရင်ဂျားတဲ့ပါတီတစ်ခုကဝင်ပြီးတော့အနိုင်ယူသွားတာမျိုးလည်းဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်ပါတယ်။အဲ့တော့တိုင်းဒေသကြီးခုနှစ်ခုမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အဓိကပြိုင်ဘက်ဟာလက်ရှိအတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်။တစ်ခုလုံးကိုခြုံပြီးတော့သုံးသပ်မယ်ဆိုရင်တော့ကျွန်တော်တို့စဉ်းစားရမှာကနော်လာမယ့်ရွေးကောက်ပွဲမှာနော်မဲပေးတဲ့သူယာဂိုင်တို့ရောရင်လည်းပဲအဲ့ဒီနဲ့တိုက်ရိုက်မှုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ်မှာတက်ရောက်ပြီးတော့နော်မမျှော်လင့်ထားတဲ့ရလဒ်တွေထွက်လာနိုင်တယ်လို့မြင်ပါတယ်။နောက်တစ်ခုကပြည်နယ်တွေမှာတိုင်းရင်းသားပါတီတွေနဲ့ NLD ပါတီကြားအချိန်နဲ့ရှင်ပြိုင်ပြီးမဲကွဲမယ်ဆိုရင်လေသူလဲရှုံးကိုလဲရှုံးဆိုတဲ့အခြေအနေမျိုးကိုအရင်ဆိုင်ရနိုင်တယ်လို့မြင်ပါတယ်။အဲအနည်းဆက်ဆုံးတာရကကိုကြည့်မယ်ဆိုရင်ဟလာကျွန်တော်တို့ဂျာတဲ့ရွေးကောက်ပွဲနှစ်ခုမှာတချင်းပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနေမှာဒီလိုဖြစ်စဉ်ဖြစ်ခဲ့တာမျိုးတွေ့ရပါတယ်။နောက်ပြီးတော့မွန်ပြည်နယ်ကျွန်တော်တို့ချောင်းဆိုဦးမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနေမှာလေအဲ့ဒီလိုဖြစ်စဉ်မျိုးဖြစ်ခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒေါက်တာမျိုးသိကျေးဇူးပါကျွန်တော်ကိုတီးယာသွေးကိုလည်းနောက်ဆုံးတစ်ခုမေးချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့ဟို NLD ပါတီကလည်းသူ့ကိုယ်သူတို့ confidence ပေါ်ယုံကြည်ချက်ကတော့အပြည့်ရှိပုံရပါတယ်သူတို့ပြောနေဆိုနေပုံရကိုတီးယာသွေးရဲ့အမြင်ကတော့အခုလက်ရှိရွေးချယ်ထားတဲ့ကုစရီနဲ့ဒါမဲ့ရွေးကောက်ပွဲမှာ NLD ပါတီရဲ့အလားအလာကအရင်2015တုန်းကလိုအပြည့်ပဲထွက်လာမလားဒါမှမဟုတ်ရှင်ပို့ပြီးတော့အားနေသွားမလားဘယ်လိုများယူဆပါလဲ
ကျွန်တော်သတိထားမိတော့ကပေါ့နော်လူလူရဲ့အနေထားကနိုင်ငံရေးရေချိန်တော့ပြန်တက်လာတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိတ်ဝင်စားမှုတက်ကြွမှု ဒီကောက်ပွဲရဲ့သဘောတဘာဝပါဗျာကျွန်တော်တို့အရန်အစောကြီးပြောလို့မရတဲ့ဖူပေါ့နော်လက်တလောပူမူတော့လောအဖြစ်ပြက်တည်းရလဲယူကောက်ပွဲပေါ်မှာတက်ရောက်မှုတွေအများကြီးရှိလိရှိပါတယ်ဆိုတော့ကျွန်တော်ထင်ပါတယ်ဟိုဟိုအခု9နှစ်ဆိုတဲ့အချိန်ဟာတကယ်တမ်းကျတော့အမှန်တမ်းနေပါတယ်ဆိုတော့ဟိုလူလူပါလဲဘယ်လိုခေါ်မလဲ NLD ပေါ်မှာမချေနှက်တာတွေရှိတယ်အားမရတာတွေရှိတယ်အဲလိုပြောဟိုပေါ်တော့မဲမသွားမပြေဘူးလို့ပြောတာတွေလည်းအများကြီးကြားတယ်သို့တော်လည်းပဲသူတို့စိတ်ထဲမှာကကျွန်တော်တို့ဒီတစ်ဖက်ကဟိုကျွန်တော်တို့ NLD အားမရတာ NLD ဒီတက်ပိုကောင်းစေချင်တာတပိုင်းနောက်တစ်ဖက်မှာသူတို့မကြိုက်တဲ့အဖွဲ့အစည်းပြန်ရောက်အာရရလာမှာကြောက်တာလည်းတပိုင်းရှိတယ်ဆိုတော့ NLD ကဒီဒီနှစ်ခုကိုပေါ့တော့ balance လုပ်ပြီးတော့ကျွန်တော်ရွေးကောက်ပွဲမှာကြေပန်းစားမှုကိုပြန်ထိန်းနိုင်မယ်ကျွန်တော်တို့မဲယုံတွေရောက်လာအောင်ဟလာသူတို့ဆက်ပြီးတော့မဲပေးအောင်လက်ရှိအဲ့အခြေအနေတစ်ခုကိုကင်တွယ်ပြီးတော့ကျွန်တော်တို့လုပ်သွားနိုင်တဲ့အနေအထားတော့ရှိတယ် NLD နဲ့ကံကောင်းတဲ့ချက်ကအုတ်ချုပ်ရေးပိုင်းစီးပွားရေးပိုင်းအဲ့ဘက်မှာအားနေတော့လည်းပဲဒီပြီးခဲ့တဲ့ ICJ ကိစ္စနဲ့ကျွန်တော်တို့ဒီကိုဗစ်ကိစ္စမှာသူတို့အထိုက်အလောက်လုံနိုင်ကြနိုင်နေဟာလေဒါထူးခြားနေတာပေါ့နော်ဆိုတော့ဒါတွေကလည်းကျွန်တော်တို့ကုစားထားတဲ့အနေအထားရှိတယ်ဆိုတော့ဒါအစိုးရလည်းဖြစ်မသွားနိုင်ဘူးအဲနောက်တစ်ခုကဒီတိုင်းသားဒေတာတွေမှာ challenge ရှိရင်တော့မှကျွန်တော်တို့စိန်ခေါ်မှုတွေရှိရင်တော့မှကျွန်တော်ထင်တယ်ဟိုမဲလာပေးကြမယ်ဆိုရင်မဲပေးအောင်လုပ်နိုင်ရင်ကျွန်တော်တို့ဒီပြည်ပမှာရှိတဲ့မဲတွေနဲ့အစိုးရဖွဲ့နိုင်တဲ့အထိတော့ကျွန်တော်တို့ရောက်သွားနိုင်မယ်လို့တော့ကျွန်တော်ကတော့တွက်မိတယ်အဓိကကတော့မဲပေးတဲ့လူရော့မသွားဘူးအဓိကကတော့တချို့နေရာတွေမှာဗျဟိုမဲပေးတဲ့လူရော့သွားရင်သူတင်ကိုတင်ပြိုင်တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးတွေထိသွားရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုမဖြစ်ဘူးကျွန်တော်တို့ဒီမဲပေးအောင်လူတွေကိုဟလာမဲယုံလာအောင်ကျွန်တော်တို့လုပ်နိုင်နေဆိုလို့ရှိလို့ကျွန်တော် NLD အစိုးရဖွဲ့နိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာသတင်းစာဆရာကုတီဟာသွေးအမြမရေးလေးလာသူဒေါက်တာရေမျိုးသိန်းကျွန်တော် view ရေးကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစွန်းလေးကန်းကိုဒီမှာပဲညှနာခွင့်ပေးပါခင်ဗျာ